ော်ကိုမိပေးနေတဲ့အောက်ပေါင်းလောင်းရေအားစရစ်စက်ရုံရဲ့အထက်15မိုင်အကွာမှာတည်ဆောက်နေတဲ့အထက်ပေါင်းလောင်းရေအားစရစ်စီမံကိန်းကိုအမှတ်တရစစ်စွာဝင်ကြီးဇူလိုင်လ16ရက်နေ့ကတွားရောက်စစ်ဆေးကြောင်းအစိုးရသတင်းစာတွေမှာဖော်ပြပါတယ်စီမံကိန်းမှာပါဝင်ဆောင်ရွက်နေတဲ့ဆွစ်ဇာလန်နိုင်ငံကကိုလန်ကိုကုမ္ပဏီနဲ့YMEC Union စပစီနဲ့ပို့ကုန်ကုမ္ပဏီဝန်ထမ်းတွေကိုဝန်ကြီးကဂုဏ်ပြုလက်ဆောင်တွေပေးတယ်လို့ဆိုပါတယ်။ဒါပေမဲ့အစိုးရသတင်းစာထဲမှာမပါတာကတော့ဆေးရည်တက်လာလို့နစ်မြုပ်သွားမဲ့ရွာပေါင်း20ကျော်ကိုလာမဲ့အော်တိုဘလနောက်ဆုံးထားပြီးရွှေပြောင်းခိုင်းထားတာပဲဖြစ်ပါတယ်။အထက်ပေါင်းလောင်း10ကျောင်းနေရာရွှေပြောင်းပေးရမယ်သူ 8,000 ကျော်ရှိကြောင်းကရမ်းမျိုးဆက်တဲ့လူငယ်အဖွဲ့ကမကြမ်းမီးကကြေညာခဲ့ပါတယ်။အထက်ပေါင်းလောင်းစေတီဆောက်တဲ့အတွက်နေပြည်တော်သားအကျိုးခံစားရမှာဖြစ်ပြီးဒေသခံကြီးရွာတွေပျက်စီးမဲ့အကြောင်းကရင်အမျိုးသမီးအဖွဲ့က2008မှာအစိုးရခံစားထုတ်ပြန်ခဲ့ပါသေးတယ်
။ပေါင်းလောင်းမြစ်ကရေအားလျှပ်စစ်ထုတ်ယူဖို့1953ခရဲကအမေရိကန်ကုမ္ပဏီတစ်ခုကလေလာခဲ့ပါတယ်။နောက်တော့1964နဲ့1986မှာနှစ်ကြိမ်လေလာပါတယ်။နော်ဝေးကုမ္ပဏီက1982နဲ့1990အကြား၄ကြိမ်လေ့လာခဲ့ပြီးရေကာတာစောက်ဖို့1990မှာဗမာစစ်အစိုးရကဆုံးဖြတ်ပါတယ်။ဒါပေမဲ့ငွေရှိမှစောက်နိုင်မှာမို့တရုတ်အစိုးရစီကဒေါ်လာတန်း190ရတော့မှအောက်ပေါင်းလောင်းရေအားလျှပ်စစ်ကို1999မှာစတင်တည်ဆောက်ပြီး2004မှာပြီးစီးသွားပါတယ်။ဒါကြောင့်နေပြည်တော်နဲ့ပေါင်းလောင်းရေအားလျှပ်စစ်ဟာဖွားဘက်တော်ဖြစ်နေပါတယ်။အောက်ပေါင်းလောင်းရေအားလျှပ်စစ်ပြီးတာနဲ့အထက်ပေါင်းလောင်းစီမံကိန်းစတာတွေ့ရပါတယ်
။အောက်ပေါင်းလောင်းဆေဟာနေပြည်တော်ကိုတောင်မီးအလုံးလောက်ပြီးနိုင်တာမဟုတ်ပါဘူး။မိုးရာသီဆေးရည်ပြည့်ချိန်မှလာတာပိုင်းဆက်လေးလုံးစလုံးလင်းနိုင်ပါတယ်။ရေနေတဲ့နှွေနဲ့ဆောင်းရာသီမှာဆက်တစ်လုံးသုံးမဟုတ်နှလုံးသာလင်းနိုင်ပါတယ်။ဒါကြောင့်အောက်ပေါင်းလောင်းဆေအထက်15မိုင်အကွာမှာတရုတ်ချီးတဲ့ငွေနဲ့အထက်ပေါင်းလောင်းဆေနဲ့ဓာအားပေးဆက်ယူနှလုံးကိုတိဆောက်ဖို့စီမံတာဖြစ်ပါတယ်။တရားထာနေရဲ့မြေဩဇာအကောင်းဆုံးမြေဝန်ဒေတာကိုဆေးရည်သွားမှုသွားပါလိမ့်မယ်။ဒါပေမဲ့ကရင်လူဖွဲ့စည်းကိုထိခိုက်မဲ့ဆိုးကျိုးတွေကိုအစိုးရကစဉ်းစားတာမဟုတ်ပါဘူး။ပြင်းထန်တဲ့ငလျင်တန်ခံနိုင်တဲ့အလွန်ခိုင်ခန့်တဲ့ဆေးကြီးဖြစ်ဖို့သာလိုလားပါတယ်။ပေါင်းလောင်းအထက်ပိုင်းဆေးမှာရေတိုးလောင်မှုများလေလေအောက်ပိုင်းဆေးမှာရေအားများလေလေဖြစ်လာဖို့ရွယ်တာပဲဖြစ်ပါတယ်။အစိုးရသတင်းမီဒီယာမှာရည်အားလျှပ်စစ်ဆေးရုံတိဆောက်တာကိုအသားပေးဖော်ပြကြပြီးမယ်ဒေသခံတွေဒုက္ခရောက်ပြီးဘုံပြောက်ရမှာကိုတော့သတင်းအမုံချတာပါတယ
်အထက်ပေါင်းလောင်းဆေးကို2004မှာစတင်တိဆောက်ပြီး2009မှာပြီးစီးဖို့ခန့်မှန်းပေမယ်ရှင်းနှစ်ကြမှာပြီးစီးလိမ့်မယ်လို့မျှော်လင့်ရပါတယ်ဒါပေမဲ့အောက်တိုဘာလကိုနောက်ဆုံးထားပြီးနေရာရွှေ့ပြောင်းကြဖို့အစိုးရကအမိန့်ထုတ်ထားပါတယ်အခုချိန်အထိတော့မပြောင်းတဲ့သူကအများစုဖြစ်နေပါတယ်ပေါင်းလောင်းမြစ်မှာစပားအာလူပဲကျက်သွန်ပြူကျက်သွန်နီစနွင်းအုံးပင်တညင်းပင်တွေစိုက်ပျိုးကြပါတယ်တဧကမှာစပားတင်း80ကတရာအထိထွက်တဲ့အရာဖြစ်ပါတယ်အထက်ပေါင်းလောင်းဆယ်တိဆောက်ပြီးသွားရင်ဒေသခံရွာသားတွေဟာအိုးအိမ်တွေသာမကပဲအလွန်မြေဩစာကောင်းတဲ့စိုက်ပျိုးမြေတွေပါဆုံးရှုံးကြရမှာဖြစ်ပါတယ်စိုက်ပျိုးမြေဧက6000လောက်ရေလွှမ်းမှုခံရပွဲရှိပါတယ်
ရွှေပြောင်းတဲ့မိသားစုတွေကိုတအိမ်ထောက်ပံ့ကြီးကြက်9000ပေးဖို့အာဏာပိုင်တွေကပြောထားပြီးမယ်ဒီငွေလေးမဖြစ်စလောက်ကိုဂရီအတိုင်းပေးမယ်မဟုတ်ဘူးလို့ယူဆနေကြပါတယ်။နေလုံးနဲ့အတွက်လျော်ကြီးပေးတာဟာစော်ကားတဲ့သဘောဆောင်းနေတယ်လို့လျော်သားတဦးကဆိုပါတယ်။လွန်ခဲ့တဲ့အနှစ်40ကျော်ကကရမ်းပြည်သက်ပါတီတီထောင်ကြီးလက်နက်ကင်တော်လိုင်းကြီးလုတ်တဲ့အကြောင်းရင်းတွေထဲမှာမိုးပြဲဆဲတိဆောက်တာလဲပါဝင်တယ်လို့ဆိုပါတယ်။အဲဒီတုန်းကလည်းကြီးရွာပေါင်း100ကျော်နေရာရွှေပြောင်းပေးခဲ့ရပါတယ်။တရားပြည်သက်ပါတီဟာ1994မှာဗမာအစိုးရနဲ့အပြည့်အခတ်ရန်စဲတဲ့အတွက်ပေါင်းလောင်းမြဝန်ဒေသကိုထိန်းချုပ်ခွင့်ရခဲ့ပါတယ်။ဒါပေမဲ့ပေါင်းလောင်းဆယ်စီမံကိန်းလုံခြုံရေးအကြောင်းပြပြီးအစိုးရတပ်တွေများပြားလာတာကြောင့်တရားပြည်သက်ပါတီကထိန်းချုပ်ထားတဲ့နယ်မြေအများစုဟာအစိုးရတပ်လက်ထဲရောက်သွားပါတော့တယ်။တရားပြည်သက်ပါတီအတွက်သမိုင်းတန်လျာလေလူဖြစ်နေပါတယ်။ရေကားတီဆောက်လို့ဒေသကအရတားတွေနစ်နာဆုံးရှုံးတာကိုအလုံးအလောက်ဖြေရှင်းပေးနိုင်တဲ့အစဉ်အလာမရှိသေးကြပါခင်ဗျာ။